ကျွန်တော်ဝင်းမင်းပါမြမရွေးကောက်ပွဲအပီးတဲ့ရလန်မနေ့ကထုတ်ပြန်လိုက်ပြီးလက်ရှိအစိုးရပါတီကစံချိန်တင်အနိုင်ရလိုက်ချိန်မှာအဓိကတိုက်ခံပါတီနဲ့အရင်အစိုးရပါတီဘက်ကတော့ဒီရလန်ပေါ်ကန့်ကွက်ဆန္ဒပြနေပါတယ်အတိုက်ခံပါတီတီတော်စုကြံ့ခိုင်တဲ့ပုံပြေးပါတီဘက်ကမနေ့ကပဲနေပြည်တော်မှာလူထောင်ချီပြီးဒီရွေးကောက်ပွဲရလန်အပြင်ရွေးကောက်ပွဲကော်မရှင်ကိုပါဆန့်ကျင်ပြီးတရားပြတ်မှုမရှိပဲမဲမတမာမှုတွေရှိခဲ့တဲ့ရွေးကောက်ပွဲလို့ဆန့်ကျင်လိုက်ပါတယ်ဒါပေမဲ့အစိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြန်ချာရေးတာဝန်ခံကတော့ဒီရွေးကောက်ပွဲရလဒ်ကိုတက်မတော်ပါဝင်အများကလက်ခံပြီးပြီးမို့အခုလိုဆက်မလုပ်သင့်တော့ဘူးလို့ပြောလိုက်ပါတယ်။နေပြည်တော်ဥတ္တရသီရိမြို့နယ်ရွှေနက်လာဘောလုံးကင်းမှာစစ်ဆင်ခုံပြောရေးပါတီထောက်ခံသူတွေတောင်းကြောဆန္ဒပြနေကြတဲ့အသံတွေပါဒီသနာပြသူတွေကနေပြည်တော်မြို့နယ်ဦးဝင်းအောင်က
ကျွန်တော်တို့မဲနိုင်မဲညင်မဲကူနေတဲ့ဒီလူတွေကမကျေနပ်တော့ဘူးအဲ့တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တည်ကြတော့အားလုံးကျွန်တော်တို့ဒီကမြို့နယ်ဝင်ရပြီးတော့ဆန္ဒပေါ်တော့
ဒီပေါ်အခုတစ်ခါစံချိန်ချင်းတောင်ကျိုကဲလျိုအနိုင်ရခဲ့တဲ့အဲ့ဒီရဲ့ဘုံပြန်ချာရေးကော်မတီအတွင်းရင်းမှုဘုံရွာဥအောင်ရှင်က
ဒီရောမလုပ်တဲ့အလုပ်ပဲလို့ကျွန်တော်တို့မြင်တယ်လေအဲယူရီစီရဲ့ကြေညာချက်လည်းအတိအကျပြတ်ပြစ်နေတယ်အဲ့ဒါကနိုင်ငံကပွဲကြည့်ပြီးနိုင်ငံကတိုက်ပြည်ရတယ်အားလုံးကဒီရွေးကောက်ပွဲရလိုက်ကိုယုံကြည်တယ်ပေါ့နောက်တစ်ခါသူစဉ်တံတားကကိုယူစီချုပ်ကိုယ်တိုင်ကလည်းရွေးကောက်ပွဲရလိုက်ကိုဒီပြုတယ်လို့ပြောပြီးသားဆိုတော့ဒီဟာတော့ကျွန်တော်တို့မစိုးရိမ်
ဘူးအဲ့တော့အခုလိုဆန္ဒပြမှုတွေအပြင်ကျောင်းမဲမြို့မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအိမ်မှာလို့ပလက်နဲ့ပြတဲ့အကြမ်းဖက်မှုမျိုးရှေ့မှာဖြစ်လာမှာတွေ့ရပါလားလို့မေးရမှာမိုးရွာဦးအောင်ရှင်ကပဲ
ကျွန်တော်လည်းအဲ့ဒါမစိုးရိမ်ပါဘူးဗျာဒီလိုဖုံးခွဲတာလည်းအခုမှရပေါ့ပေါ့ဒီတော့ဘယ်မှာတိုင်ခင်တော့လည်းဒီလိုဖြစ်တာပါပဲနောက်ပြီးတော့အခုဒီပြီးတော့ပါဆန္ဒပြတဲ့ကိစ္စလည်းဒီကိစ္စကတော့တနိုင်ငံလုံးအတိုင်းတန်းလည်းမဟုတ်ပါဘူးနေနေပြီးတော့ဆိုတော့ဒီစားတစ်ခုအနေနဲ့ကတော့သွားပါသိပြီးတော့သူချက်ချက်မဟုတ်ပါဘူး
တကယ်တော့ဒီမိုကရေစီအစဉ်ကူးပြောင်းရေးတွေမှာအရေးပါလိမ့်ရှိတဲ့ဒုတိယကျော်ရွေးကောက်ပွဲမှာပါလာဆွေးရတဲ့အရင်အစိုးရပါတီနဲ့အခုလက်ရှိအစိုးရပါတီတို့ကြားပြိုင်ဆိုင်တင်းမာမှုတွေတင်းထန်လာခဲ့ပြီးနောက်ဆုံးရလဒ်အပေါ်လည်းငြင်းခုမှုတွေဆက်ဖြစ်နေကြတာပါခင်ဗျာကျွန်တော်ဝင်းမင်းပါ